2019 August 29 ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းစက်ပြင်းကျွော်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ဒီမလုံချိုရဲတပ်တွေနဲ့ရခိုင်ရွာသားတွေကအကြီးအကျယ်တိုက်ခိုက်တပ်ဖြတ်ခဲ့တယ်ဆိုတာစစ်ဆေးတွေ့ရှိတယ်လို့နယူးယောက်မြို့အခြေစိုက်လူ့အခွင့်အရေးသမားတော်များအဖွဲ့ PHR ကအစည်းအခမ်းစာထုတ်ပြန်ခဲ့ပါတယ်။ဇွန်လ19ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အစည်းအခမ်းစာရဲ့မှာရိုဟင်ဂျာရွာသားတွေအပေါ်တိုက်ခိုက်သူတွေကတပ်ဖြတ်ရိုက်နဲ့ဓာတ်နဲ့ထိုးမတိန်ကျင့်နေအိမ်တွေမီးရှို့စတဲ့လူခွေချိုးဖောက်တဲ့လောက်ရက်တွေကြဲကြဲပြန့်ပြန့်လောက်ခဲ့တဲ့ဆေးပညာရအထောက်ထားတွေတွေ့ရှိခဲ့တယ်လို့ပြောပါတယ်။ PHR ကဒီချက်ပြေရွာမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေအပေါ်မှာပဲအဓိကထားစုံစမ်းခဲ့တာမှာ2019ခုနှစ်ခေအောက်တိုဘာလကစပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ချိန်သွားကအစွန်လိုက်အပြုံလိုက်တပ်ဖြတ်ခံရမှုမှာအသက်ရှင်ကျန်တဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်22ယောက်ကိုမူကင်းဆေးပညာနဲ့စစ်ဆေးမှုတွေတွေ့ဆုံမင်းပြတ်မှုတွေလုပ်ခဲ့တယ်လို့ပြောပါတယ်။အဲဒီသူတွေစီမှာတနက်တန်ရတွေဒုံးနဲ့ရိုက်ခံရတဲ့ဒဏ်ရာတွေစုပ်ပြတ်ပေါက်ပြဲနေတဲ့ဒဏ်ရာတွေအပြင်တခြားဆိုးဝါးတဲ့ဒဏ်ရာတွေရခဲ့တယ်ဆိုတာကိုစေပညာအများတက်တဲ့အထောက်အထားတွေတွေ့ခဲ့ရတယ်လို့ PHR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မှုခင်းစေပညာနဲ့စစ်ဆေးမှုအရာရောတတ်တမတ်ကျဲဖြစ်တဲ့ထပ်ဆိုချက်တွေအရာရင်မကတခြားခိုင်လုံရှိခရရတဲ့အချက်လက်တွေအရာချက်ပြေကျေးရွာမှာဖြစ်ခဲ့တဲ့ရက်စိုက်ကြမ်းကြုတ်တဲ့လုပ်ရက်တွေကမြန်မာအနာဘိုင်တွေရဲ့ရိုဟင်ဂျာတွေအပေါ်စစ်တပ်ကကြဲကြဲပြတ်ပြတ်ကျူးလွန်မှုဥပမာတစ်ခုဖြစ်ပြီးတော့လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးတဲ့နယ်လို့လူ့အခွင့်အရေးသမားတော်များအဖွဲ့ PHR ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတောင်းနှုန်းကိုမြန်မာအစိုးရဘက်ကတော့အတိအမှတ်ပြုလက်ခံခြင်းမရှိပါဘူးရှင်။